ဒီညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ဖွဲ့ UN ရဲ့ဒီညီလာခံမှာဆရာတို့ဘယ်အကြောင်းအရာတွေများထည့်သွင်းဆွေးနွေးသွားမလဲ
။ပထမဆုံးတစ်ချက်ကတော့နိုင်ငံလုံးအပြစ်ခံရဆွေးရေးပေးစာကိုဆွေးနွေးမယ်။အမျိုးသားပြန်လည်ရေးကြစီရေး။နောက်2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ကြောင်းလဲရေး။နောက်ဆုံးတစ်ချက်ကဒီမိုကရေစီနိုင်ငံရေးအတွက်ထူထောင်ဖို့ရမှာစစ်မှန်တဲ့ Federal ပြည်ထောင်စုကိုဘယ်လိုရှင်းကပ်ကြမလဲ၊ဘယ်လိုဖော်ဆောင်ကြမလဲဆိုတဲ့အချက်တွေကိုအဓိကထားပြီးဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
။ဒီနိုင်ငံရေးမူပေါင်းကဘယ်အချက်တွေများဆွေးနွေးထားတာမျိုးတွေရှိပါလဲရှင်။ဒီနိုင်ငံရေးမူပေါင်းမှာရောဆရာတို့အနေနဲ့သဘောတူညီချက်တွေကဘာတွေများရှိပါလဲရှင်
။နိုင်ငံရေးမူပေါင်းမှာကျွန်တော်တို့အဓိကထားဆွေးနွေးဖို့ကဆွေးနွေးဖက်အနေနဲ့အဖွဲ့၃ဖွဲ့ကျွန်တော်သတ်မှတ်ထားပါတယ်။1 2 3နိုင်ငံရေးပါတီများ3လက်နက်ကိုင်ဖွဲ့စည်းများအဲ3ဦး3ဖွဲ့လေကနေပြီးတော့မှလူကြီးအားဖြင့်တစ်ထောင်ထဲမှာပို့တော့အရေးအတွက်နဲ့ကျွန်တော်ဆွေးနွေးမယ်။အဲ့ဆွေးနွေးချက်ကနေရလာတဲ့အဖြေတွေကိုဖွဲ့စည်းပုံခြေခံဥပဒေအကျပြန်နဲ့ရေးဆွဲရမှာခြေခံထားမယ်လို့များပြောသတ်မှတ်မယ်။အဲ့ဒါကိုပြည်ထောင်စုဆက်တော်ကနေချင်းချင်းဖြစ်တည်ပြုပေးဖို့ကိုကျွန်တော်တောင်းဆိုမယ်ပေါ့နော်
။ခြေခံဥပဒေပြင်ဆင်ရေးမှာလည်းဒီခက်ခဲနေတဲ့အချက်တွေကဘယ်အချက်တွေလဲ။တိုင်းနာကောင်းဆောင်နေရအောင်ဘယ်အချက်တွေကိုမျိုးပြင်ဆင်ဖို့အတွက်ကိုရောအလိုရှိပါသလဲရှင်။
အဲ့လိုပြောမယ်ဆိုလို့ရှိရင်တိုင်းနဲ့ပြည်နယ်ဒီဘက်နေရာမှာပေါ့နော်။ဒီပြည်နယ်တိုင်းမှာသူဥပဒေပြုပိုင်ခွင့်၊တရားစီရင်ပိုင်ခွင့်၊သူ့ဘာသာအုပ်ချုပ်ပိုင်ခွင့်အဲ့ဒါကိုစိတ်ကြည့်ပေးဖို့လိုအပ်တယ်။ပြည်နယ်တိုင်းပြည်နယ်တိုင်းဟာသူ့ရဲ့လွတ်လပ်တဲ့ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲပိုင်ခွင့်ရှိရမယ်။ဒါပေမဲ့အဲ့ဒီပြည်နယ်တွေရဲ့ဖွဲ့စည်းပုံခြေခံဥပဒေဟာပြည်ထောင်စုကြီးရဲ့ဖွဲ့စည်းပုံခြေခံဥပဒေရဲ့ပြဋ္ဌာန်းထားတဲ့အတိုင်းပဲအခြေခံရမှာပေါ့နော်။အဲ့ဒါတွေကိုအဓိကထားဆွေးနွေးမှာဖြစ်ပါတယ်။
ဒီလက်ရှိငြိမ်းချမ်းရေးအခြေအနေမှာလည်းတိုင်းနာတွေကြားမှာလည်းယုံကြည်မှုနည်းပြီးတော့ဒီဆွေးနွေးပွဲတွေကလည်းတက်နေသလိုဖြစ်နေရဲ့ရှင်။ဆရာတို့ဆွေးနွေးသွားမယ့်အချက်တွေမှာရောဒီငြိမ်းချမ်းရေးအခြေအနေကဘယ်အချက်တွေကိုများထောက်ပြဆွေးနွေးသွားမလဲရှင်။
ငြိမ်းချမ်းရေးအခြေအနေဆွေးနွေးရဆိုတဲ့နေရာမှာလက်ရှိပြည်ထောင်စုကြံ့ခိုင်အစိုးရအနေနဲ့ငြိမ်းချမ်းရေးအမှန်တကယ်လိုအပ်ပါသလားဆိုတာကျွန်တော်တို့အခုလက်ရှိစိတ်ထဲမှာရှင်းဘူး။တိုင်းနာကောင်းဆောင်တွေတော်တော်များများလည်းဒီပေါ်မှာတန်လျက်ရှိတယ်။တကယ်လို့ကြံ့ခိုင်အစိုးရအနေနဲ့အမှန်တကယ်ငြိမ်းချမ်းရေးကိုပေါ်ဆောင်ခြင်းနဲ့လိုလားတယ်ဆိုလို့ရှိရင်တော်တော်လေးမှာဆုံးဖြတ်ပြုံနေလည်းဖြစ်ပါတယ်။သူတို့ကိုနိုင်ကကို85ရာခိုင်နှုန်းသောဒီကြံ့ခိုင်ပုံစံတွေကဒီပေါ်မှာသိပြီးထဲထဲဝင်ဝင်ဆွေးနွေးနိုင်တဲ့နေထိုင်မှုမရှိသေးဘူး။ဒါကြောင့်မို့လို့ကြံ့ခိုင်အစိုးရနဲ့တိုင်းနာဒီရဲ့ကြားထဲမှာဘယ်လိုယုံကြည်မှုမျိုးကိုထပ်ပြီးတည်ဆောက်ဖို့လိုအပ်တယ်လဲဆိုတာကိုကျွန်တော်ဒီလကမှာဖြေရှင်းသွားမှာဖြစ်ပါတယ်။
ဒီ UN အနေနဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပူးပေါင်းလှုပ်ဆောင်နိုင်ဖို့ဆွေးနွေးမယ်လို့ပြောတယ်ချင်းဒီ NLD နဲ့ပူးပေါင်းလှုပ်ဆောင်သွားမယ့်အခြေအနေကိုလည်းပြောပြပေးပါအောင်ဆရာ
။အဓိကအပြင်တော့ UNA မှာသူစောစောကလေးကကျွန်တော် CRPD နဲ့လက်တွဲတဲ့ပြည်သူပေါ့နော်။ CRPD အလုံးမဖြစ်တဲ့ခါကျတော့နောက်ဆုံးကျွန်တော်တို့ဒေါသရှိကြီးနဲ့လည်းနည်းနည်းအလှမ်းဝေးသွားတာပေါ့။အခုနောက်ပိုင်းမှာကျတော့ပြည်မနဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့ဆိုတာအဓိကအတိုက်ခံပါတီဖြစ်တဲ့ NLD အနေနဲ့ဥဆောင်ဖို့လိုအပ်တယ်။ဒါပေမဲ့သူဥဆောင်မှုအခန်းကဏ္ဍကစိတ်ပြီးမပြီးပြင်းတဲ့အနေအထားမျိုးရောက်နေတယ်။အဲ့ဒါကိုပြန်ပြီးတက်မှတ်ပေးဖို့လည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကတော့တိုင်းသားအရေးနဲ့ပတ်သက်လာလို့ရှိရင်သူ့အနေနဲ့ရေးရဲဝံ့ဝံ့ရေဆိုင်ဖြည့်ရှင်းပေးဖို့လိုအပ်တယ်ပေါ့နော်။ပါတီအနိုင်ရရှိရေးအစိုးရဖြစ်ရေးနောက်ဆုံးသမရဖြစ်ရေးဆိုတဲ့ကိစ္စတွေကိုခဏရှည်တမ်းမထားဘဲနဲ့တိုင်းသားတွေနဲ့တန်းနေပြီဘယ်လိုကိစ္စမျိုးမှာအတိုက်ခံပြီးပြီးကျွန်တော်ရေဆိုင်ဖြည့်ရှင်းမလဲ။တိုင်းသားတွေနဲ့ပုံမှန်ပြီးနှိစက်လာဖို့လိုအပ်တယ်။ဆွတ်တော်တဲ့ဝင်ပြီးတော့မှဒီတော်စုဆွတ်တော်နိုင်ကသို့ဒီမဟုတ်ပြီးတော့အခုသမရအဲ့ဒီပုံကိုယ်ကြီးနဲ့ပုံကိုယ်ရေးရချင်းကပ်မဲ့အစားဘုံတစ်ခုသက်သက်မှန်မှန်ချပြီးတော့မှတိုင်းသားတွေနဲ့လက်တွဲညီဂျိုးပန်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်စစ်မှန်တဲ့ဆက်ရက်ပြောင်းစုကြီးဆောက်လိုက်ပြီးပုံပြီးနှိစက်မှာပေါ့နော်။ဒီမိုကရက်တစ်အင်အားစုအချင်းချင်းဘယ်လိုစည်းလုံးညီညွတ်အောင်ဆောင်ရွက်နိုင်မလဲဆိုတာကိုပဲအဓိကထားဆွေးနွေးသွားမှာပဲဖြစ်ပါတယ်။
ဒီလက်ရှိနိုင်ငံရေးအခြေအနေကိုဆွေးနွေးသွားမယ်ဆိုတော့လေဒီ UN ရဲ့ညီလာခံကနေပြီးတော့နိုင်ငံရေးဖြေရှင်းနိုင်မှုဖြစ်နိုင်ပါမလားဆရာ။ဘယ်အချက်တွေအများဆရာတို့အနေနဲ့ခက်ခဲတွေများရှိနေသေးလဲ
။ဒီမှာဆက်ခဲရတော့ကျွန်တော်ပြည်သူနဲ့တက်မတော်ကြားထဲမှာယုံကြည်မှုမတည်ဆောက်နိုင်သေးတာလို့ပဲကျွန်တော်မြင်တယ်။အမျိုးသားပြန်လည်ရင်ကြားစီရေးဆိုတဲ့ကိစ္စမှာအဓိကအချက်ပြည်သူနဲ့တက်မတော်ကြားထဲကအယုံကြည်ခြင်းနဲ့နေတဲ့ကိစ္စပဲဖြစ်ပါရဲ့။တက်မတော်ဆိုတဲ့နေရာမှာအာဏာရလာတဲ့အစိုးရဆက်ဆက်ပါလာတက်မတော်နဲ့နီးစပ်တယ်တက်မတော်ရဲ့အတိုင်းအတာဖြစ်တယ်။ဒါကြောင့်တက်မတော်အနေနဲ့ပြည်သူကိုဗိုလ်ပြုပြီးတော့မှဘယ်လိုမျိုးရှော့ချနိုင်မလဲ။အဲ့လိုရှော့ချခြင်းအချင်းရည်ရှိအနာဂတ်အတွက်ဘယ်လိုကျိုးရှိမလဲဆိုတာကိုအဓိကထားမိမောင်းထိုးပြီးတော့တင်ပြသွားဖို့ပဲရှိပါတယ်ခင်ဗျာ
။ဒီ UN ရဲ့ညီလာခံကနေပြီးတော့မှအဖြေရှာနိုင်မှုဖြစ်လာနိုင်မလားဆရာ။ဆရာတို့တိုင်းသားကောင်းဆောင်တွေလိုချင်တဲ့အချက်တွေကိုများရှာဖွေတွေ့ရှိနိုင်မလားဆရာ
။ကျွန်တော်တို့အတက်နိုင်ဆုံးကျူးစားပြီးဆောင်ရွက်သွားပါမယ်။ဒါပေမဲ့ချက်ချင်းလည်းအပြေပေါ်ဖို့မပေါ်ဘူးဆိုတာကိုကျွန်တော်တက်ကအဖွဲ့ကြီးနဲ့လည်းတက်ဆိုင်တာပေါ့နော်။တိုင်းသားတွေရဲ့အဓိကဆန္ဒအခွင့်အရေးတော့ကျွန်တော်ပေါ်ထုတ်နိုင်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
။ခုလို RFA ကိုဖြည့်ကြပေးရတဲ့ကျေးဇူးပါပဲဆရာ
။ကျေးဇူးပါခင်ဗျာ။